မြန်မာနိုင်ငံမှာကလေးများခွင့်ရေးဟာစိုးရိမ်စရာကောင်းလောက်အောင်ကျူးလွန်ချိုးဖောက်ခံနေရကြောင်းအစီရင်ခံစာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကလုံခြုံရေးကောင်စီမှတောက်ကြနေကတင်သွင်းလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အကြောင်းစုံကိုဆက်ပြီးတော့တင်ပြပေးပါလားဒေါ်လာလာတန်းရှင်
။ဟုတ်ကဲ့နန္ဒာမြန်မာနိုင်ငံမှာကလေးများခွင့်ရေးတွေစိုးရိမ်ဖို့ရကောင်းလောက်အောင်ချိုးဖောက်ခံနေရတဲ့အကြောင်းလုံခြုံရေးကောင်စီကိုကုလသမဂ္ဂအတွင်းမှူးချုပ်ကမနေ့ကတင်သွင်းခဲ့တဲ့အစီရင်ခံစာဟာတကယ်တော့တက္ကသိုလ်2005ခုကချမှတ်ခဲ့တဲ့လူကြီးရေးကောင်စီရဲ့ဆုံးဖြတ်ချက်16ဆနှစ်အရပြည်ပခါအတွင်းကလေးများအခွင့်အရေးကျူးလွန်ချိုးဖောက်မှုအမျိုးအစားပေါင်း6မျိုးကိုလေ့လာစောင့်ကြည့်ဖို့ချမှတ်ခဲ့တဲ့ဘောင်အရကလေးများနဲ့လက်နဲ့ဆွဲကင်မှုပြည်ပခါဆိုင်ရာအထူးကိုယ်စားလှယ် Miss Radhika Kumara Swami နေနဲ့မြန်မာနိုင်ငံကိုဒီနှစ်ဇွန်လက9ရက်ကြာတွားရောက်ခဲ့ပြီးအချက်လက်စုဆောင်းခဲ့တဲ့ခီးစဉ်ကတွေ့ရှိချက်တွေပြင်နောက်ဆက်တွဲပြည်တွင်းစုံစမ်းလေ့လာမှုတွေကိုအခြေခံထုတ်ပြန်ထားတာဖြစ်ပါတယ်ကုလသမဂ္ဂလူကြီးရေးကောင်စီမှအတွေးမှုချုပ်မစ္စတာဘန်ကီမွန်ကနိုင်ငံတကာပြည်ပကတွေအတွင်းအရက်ဖက်တည်ကြည်ပျက်စီးမှုတွေအကြောင်းအစီရင်ခံခဲ့ရမှာကလေးများအခွင့်အရေးပြည်ပကအကြောင်းကိုစာတမ်းကိုလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေအနေနဲ့လိုက်နာဆောင်ရွက်ခြင်းမရှိတာတွေ့ရတယ်လို့အခုလိုထောက်ပြသွားပါတယ
် The pride of children in armed conflict is particularly disturbing 18 years ago today the general assembly adopted the convention
အထူးသဖြင့်လည်းပြည်ပကမှာကလေးများရဲ့ဒုက္ခဟာအထူးစိုးရိမ်ပွဲရပကောင်းပါလေလွန်ခဲ့တဲ့18နှစ်တုန်းကအထွေထွေညီလာခံကြီးမှာခရီးများခွင့်ရေးပဒင်းရင်စာရန်းကြီးကိုအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးခဲ့ကြတယ်။နောက်17နှစ်အကြာမှာခရီးများနဲ့လက်နဲ့ဆွဲကင်မှုနောက်ဆက်တွဲဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပြန်တယ်။ဒါပေမဲ့လက်မှတ်တရေးထိုးခဲ့ကြတဲ့အပြစ်အဝါလိုက်နာခြင်းမရှိကြတာတွေ့ရတယ်။နှစ်စဉ်ပဲတိုက်ခိုက်မှုတွေကနေခရီးတွေတောင်းနှင့်ချီပြီးတေဆုံးဒဏ်ရာရကြတယ်။ကဘာပေါ်မှာခရီးစစ်သားပေါင်း2000ကျော်ရှိတယ်လို့ခန့်မှန်းရတဲ့အကြောင်းမစ္စတာဘန်ကီမွန်ကပြောသွားတာပါမြန်မာနိုင်ငံဟာကဘာပေါ်မှာခရီးစစ်သားအများဆုံးအသုံးပြုတဲ့နိုင်ငံတူနဲ့ပါဝင်ကြောင်း Human Rights Watch အဖွဲ့ကအောက်တိုဘာလ31ရက်နေ့ကထုတ်ပြန်ခဲ့တဲ့စာမျက်နှာ135မျက်နှာပါခရီးတွေစစ်သားများအဖြစ်ရောင်းစားခံရတဲ့မြန်မာနိုင်ငံမှာခရီးများစစ်သားအသုံးပြုမှုအစီရင်ခံစာမှာထောက်ပြထားတာတွေ့ရပါတယ်လူခွေးစောက်ကြီးအဖွဲ့ရဲ့ကလေးများစစ်သားများဆိုင်ရာတာဝန်ခံဂျိုးဘေကာကခုလိုပြောပါလေ
Burma is a party to the Convention on the Rights of the Child and under the convention its national law setting 18
မြန်မာနိုင်ငံဟာကလေးများခွင့်ရေးပြည်ညင်စာရင်းကိုလက်မှတ်ရေးထိုးထားတာဖြစ်ပါလေဒါအပြင်တည်ဆဲမြန်မာဥပဒေအရလည်းအသက်18နှစ်အောက်ကလေးတွေကိုတတ်ထဲသွင်းလို့မရပါဘူးဒါကြောင့်ပြည်တွင်းရောနိုင်ငံတကာဥပဒေအရရောနှစ်စလုံးကကိုလိုက်နာရမှာဖြစ်ပါလေဒါအပြင်အသက်15နှစ်အောက်ကလေးတွေကိုစစ်တပ်ထဲသွင်းပြီးလက်နဲ့ဆွဲကင်မှုမှာအသုံးပြုတယ်ဆိုရင်ဒါဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်ပါတယ်။မြန်မာစစ်တပ်ဟာအဲ့ဒီအရွယ်ကလေးတွေကိုလက်နဲ့ဆွဲကင်မှုမှာအသုံးပြုနေတာတွေ့ရပါတယ်လို့ဂျိုဘေကာကပြောသွားတာဖြစ်ပါတယ်။ခုလိုကုလသမဂ္ဂစာချုပ်ကိုချိုးဖောက်ရတဲ့ရောက်တဲ့နိုင်ငံမှာကလေးစစ်သားများအသုံးပြုမှုအခြေအနေကိုစောင့်ကြည့်လေ့လာဖို့အတွက်အတွေးမှုချုပ်ကနေ Miss Kumara Swami ကိုတာဝန်ပေးအပ်ခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ခန်းစာဟာတက္ကသိုလ်2005ခုဇူလိုင်လကတက္ကသိုလ်2009ခုစက်တင်ဘာလအထိကာလအတွင်းမြန်မာနိုင်ငံမှာလက်နက်ဆွဲကင်မှုပြည်ပခါတွေအတွင်းကလေးများကိုစစ်သားများအဖြစ်အသုံးပြုမှုနဲ့တခြားစိုးရိမ်ပွဲရာကျူးလွန်ချိုးဖောက်မှုတွေအကြောင်းဖော်ပြထားတာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်16ဆနှစ်မှာရထားဖော်ပြချက်အရမြန်မာနိုင်ငံမှာကလေးစစ်သားများအသုံးပြုမှုကိုစောင့်ကြည့်လေ့လာရမှာလုံခြုံရေးရာအမှတ်ခံချက်တွေမရှိတာပြည်ပခါဖြစ်ပွားရာဒေသတွင်းတွားရောက်ခွင့်မရှိတာအစိုးရအဆောင်ချက်မပါဘဲလိလသူတွေလွတ်လပ်စွာသွားလာခွင့်မရှိတာတွေကိုထောက်ပြထားပါတယ်။ဒါအပြင်အတွင်းမှုချုပ်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့ပြောကွင့်ရပုဂ္ဂိုလ် Miss Son An က
In his report to the Security Council on Children and Armed Conflict in Myanmar released today, the Secretary General said, although there have been
မြန်မာနိုင်ငံမှာကလေးများနဲ့လက်နက်ဆွဲကင်မှုဆိုင်ရာလုံခြုံရေးကောင်စီကိုဒီကနေ့တွင်သွင်းတဲ့အတွင်းမှုချုပ်ရဲ့အစီရင်ခံစာမှာကုလသမဂ္ဂနဲ့မြန်မာအစိုးရအပြင်ကီယင်မျိုးသားစီယုံ KNU KNPP KNI အမျိုးသားတွတ်တေရေးပါတီတို့နဲ့ဆွေးနွေးရမှာတိုးတက်မှုရရှိခဲ့ပြီးမြေအုပ်စုအလုံးတို့ကကလေးများအခွင့်အရေးတွေကိုစိုးရိမ်ပွဲရာကောင်းလောက်အောင်ချိုးဖောက်နေစေရှိတာတွေ့ရတယ်လို့မစ္စွန်အန်ကပြောသွားတာဖြစ်ပါတယ်။ကလေးစစ်သားများအသုံးပြုမှုပြဿနာဖြေရှင်းရေးကိုမြန်မာစစ်စိုးရအနေနဲ့စိတ်ဝင်စားမှုပြသလာတာတွေ့ရပြီးလူမှုဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တာဝန်ပေးထားတာဖြစ်ပါတယ်။ဒါပေမဲ့အသက်16နှစ်အောက်ကလေးတွေကိုတမတော်ကြီးတက်မှာအသုံးပြုစေရှိတာတွေ့ရကြောင်းစစ်တပ်ကိုတိုးချဲ့ရမှာစစ်သားစုဆောင်ရေးစခန်းတွေမှာငွေနဲ့စပားကိုမဲလုံးပေးတယ်လို့ကလေးတူတက်ကထွက်ရင် ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင်ဒီကြောင် ွေရှိကြောင်းလည်းအစည်းအခမ်းစာမှာဖော်ပြထားပါတယ်။ဒါအပြင်တပ်ကထွက်ပြေးကြတဲ့အရွယ်မရောက်သေးတဲ့တချို့ကလေးတွေကိုထောင်တန်း၅နှစ်အထိစီရင်တာတွေရှိတဲ့အတွက်လည်းတပ်ထဲအတင်းအဓမ္မသူသွင်းခံရတဲ့ကလေးတွေဟာနိုင်ငံတကာဥပဒေအရတပ်ပြေးတွေမဟုတ်တဲ့အတွက်သူတို့တွေကိုထောင်ချလို့မရနိုင်တဲ့အကြောင်းလည်းအစည်းအခမ်းစာမှာထောက်ပြထားပါတယ်။ဒါကြောင့်လည်းအတွေ့အမှုချုပ်ကအခုလိုတိုက်တွန်းတဲ့အကြောင်း Miss စုံအန်းကပြောပါတယ်
။ He urged the government to continue taking disciplinary action against those responsible for aiding and abetting.
ဒီမှာစီရီနီနဲ့အရွယ်မတက်ရောက်သေးသူများကိုခုလိုတက်ထွေးသွင်းတဲ့တာဝန်ရှိသူတွေပေါ်ဥပဒေအရဆက်ပြီးအရေးယူပေးဖို့အရေးယူတဲ့စနစ်တွေကိုလည်းစနစ်တကျဖော်ဆောင်လိုက်နာဖို့တိုက်တွန်းတဲ့အကြောင်း Miss စုံအန်းကပြောသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအုပ်စုတွေဖြစ်တဲ့UBSA, KNU, KNLA, KNPP, KIO, KIA, KNPLF, KN, ဗုဒ္ဓဘာသာ DKBA, Shah SSA တောင်ပိုင်းကိုကံတပ်တွေမှလည်းကလစ်စစ်သားများအသုံးပြုမှုတွေရှိတာတွေ့ရကြောင်းအစိုးရအနေနဲ့အပြစ်ခတ်ရက်စဲထားတဲ့လက်နက်ကိုင်အုပ်စုတွေအားလုံးထံကိုကုလသမဂ္ဂကလိလကဲခတ်နိုင်စေမဲ့စနစ်တရတာဝန်ယူချမှတ်ပေးနိုင်ဖို့ကိုလည်းအတွေ့အမှုချုပ်ကအစည်းအခမ်းစာမှာတိုက်တွန်းထားပါတယ်။ချိန်နဲ့မှာပဲအစိုးရအနေနဲ့လက်မှတ်ရေးထိုးထားတဲ့ကလေးများခွန်ရေးစာချုပ်နှင့်တက်ကရင်ထောင်ကလေးများနှင့်လက်နှင့်ဆွဲကင်မှုပဋိပက္ခနောက်ဆက်တွဲစာချုပ်နှင့်ကိုက်ညီတဲ့ပြည်တွင်းဥပဒေတွေပြဋ္ဌာန်းပြီးအမြန်ဆုံးလိုက်နာဖို့လည်းအစီရင်ခံစာမှာတိုက်တွန်းထားပါတယ်။ဒါအပြင်
The Secretary General also recommended that the Myanmar government allow international and humanitarian organizations
ဒီမှုချုပ်နေနဲ့လူသားချင်းစာနာမှုလုပ်ငန်းတွေလှုပ်ဆောင်နိုင်ရေးတွေနိုင်ငံတကာနဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေကိုလွတ်လပ်စွာသွားလာခွင့်ပြုဖို့နှင့်လူသားချင်းစာနာမှုအထောက်အကူလိုအပ်ချက်တွေကိုဌာနအချင်းချင်းအကဲခံနိုင်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီးရဲ့အဆိုပြုချက်တွေကိုလက်ခံဖို့တိုက်တွန်းတဲ့အကြောင်း Miss စုံအန်းကပြောသွားတာဖြစ်ပါတယ်။ခုလိုမြန်မာနိုင်ငံမှာခရစ်စစ်သားများအသုံးပြုမှုအခြေအနေစိုးရိမ်ပွဲအကောင်းနဲ့စီရင်ခံစာကိုလုံခြုံရေးကောင်စီမှအတွင်းမှုချုပ်တင်သွင်းပြီးနောက်ဆက်တွဲဆွေးနွေးမှုနဲ့ရည်ယူနိုင်မယ့်ခြေလှမ်းတွေနဲ့ပတ်သက်လို့တော့ NGUB ဝေယောင်ညွန်ပေါင်းအဖွဲ့ရဲ့ကုလသမဂ္ဂရေးရာတာဝန်ကဒေါက်တာတောင်းထွန်းကအခုလိုပြောပါလေ
။ခုဒီဇင်ဘာထဲမှာဆွေးနွေးမဲ့ဆွေးနွေးမှုကတော့ဒါမြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာကလေးစစ်သားကိစ္စနဲ့ပတ်သက်လို့ပထမဆုံးအစဉ်ဆွေးနွေးတဲ့ဆွေးနွေးပွဲဖြစ်ပါလိမ့်မယ်။ဒီကမ္ဘာလုံးမှာရှိတဲ့ကလေးစစ်သားကိစ္စနဲ့ပတ်သက်လို့ကတော့လုံခြုံရေးကောင်စီမှာနှစ်တိုင်းဆွေးနွေးလာခဲ့တာရှိပါလေ။အဲ့လိုဆွေးနွေးလာတဲ့အထက်မှာဒီကလေးစစ်သားစုဆောင်မှုတွေကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိခဲ့ရင်ဒီရေးရဆောင်ရွက်မှုတွေလုပ်ဖို့ဆိုပြီးတော့ဖွေတင်းမှုစုကအကြံပြုထားတာတွေလည်းရှိပါတယ်။အဲ့ဒီရေးရဆောင်ရွက်မှုတွေမှာကလေးစစ်သားစုဆောင်မှုမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဒါဗီဇာကန့်သတ်ပိတ်ပင်မှုတွေနောက်တစ်ခုကဒီလက်နက်အယောင်းဝယ်တွေကိုပိတ်ဆို့ဖို့ကိစ္စတွေဒီငွေကြေးဆိုင်ရာပေါ့နော်ဒီငွေကြေးဖလှယ်တဲ့ကိစ္စတွေဒီဘဏ်ကိစ္စတွေနိုင်ငံတကာဒီငွေကြေးဈေးကွက်နဲ့ဆက်ဆက်ပြီးတော့လုံဆောင်တဲ့ကိစ္စတွေကိုပိတ်ဆို့ဖို့ဆိုပြီးတော့ဒါပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာကုလသမဂ္ဂအထွေထွေပြည်မှုစုကတိုက်တွန်းထားတာတွေရှိပါတယ်။အဲ့တော့ဒီနှစ်မှာဘယ်လိုမျိုးလုံခြုံရေးကောင်စီအနေနဲ့ပို့ပြီးတော့ဖြည်းဖြည်းရောက်ရောက်လုပ်နိုင်မလဲဆိုတာကျွန်တော်တို့ဒီစီးပွားလုပ်မဲ့ကာလမှာဆွေးနွေးတဲ့ဆွေးနွေးချက်တွေကိုကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတ
ယ်။ NGUB ကုလသမဂ္ဂရဲ့တာဝန်ခံဒေါက်တာတောင်းထွန်းဖြစ်ပါတယ်။ Human Rights Watch အဖွဲ့ကတော့မြန်မာနိုင်ငံမှာကလစ်စစ်သားများအသုံးပြုမှုကြောင့်လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုအိပ်ပင်နဲ့ဒဏ်ခရယူမှုချမှတ်ဖို့တိုက်တွန်းထားတာသိရပါတယ်